American Beer House ရဲ့အကျွေးတွေမပြတ်မကွက်ပေးဆပ်နိုင်ရေးအတွက်ရန်ပုံငွေကန့်တတ်ထားတဲ့တိုးပြီးတတ်မှတ်ရေးအလားအလားရှိတဲ့လှုပ်ရှားမှုတွေကြာသာပြီးနေ့ကတွေ့ခဲ့ရပါတယ်။အောက်လွှတ်တော် Republican အမတ်တွေကရန်ပုံငွေကန့်တတ်ချက်ကိုသတင်း6ပတ်စာတိုးပြီးဖို့ကန့်လန့်လိုက်ပါတယ်။ဒီကန့်လန့်ချက်အသေးစိတ်မှာဘယ်ချက်တွေပါဝင်လဲဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး။သမ္မတဦးဝါမကတော့ဒီကန့်လန့်ချက်ကြောင့်အတက်တယ်လို့ဆိုတဲ့အကြောင်းအင်ပြူရောပြောခွင့်ရသူဂျေကာနီကပြောပါတယ်။အောက်လွှတ်တော်မှာခေါင်းအေးထားတဲ့သူတွေကအနိုင်ရသွားပုံရတယ်လို့လည်းဆိုပါတယ်။ရန်ပုံငွေကန့်တတ်ချက်ကိုရေတိုးတိုးပေးမယ်။ Republican တွေရဲ့ကန့်လန့်ချက်ကိုသမ္မတအနေနဲ့သဘောတူဖို့အလားအလာများပေမယ်။ဘာချင်းကျဲမှပူတယ်မထားမှသာလက်ခံမှာဖြစ်တယ်လို့လည်းပြောပါတယ်။သမ္မတအိုဘားမားနဲ့ Republican Party ခေါင်းဆောင်တွေဟာအင်ပြူရောမှာကြာသာပတိနေ့ညနေခင်းကတွေ့ဆုံခဲ့ပြီးမြေအစည်းအဝေးပြီးမှ Republican တွေဘက်ကရော Democrat တွေဘက်ကပါတစုံတရာမှတ်ချက်ပေးခြင်းမရှိပါဘူး။အင်ပြူရောကတော့ဒီဆွေးနွေးပွဲကနေဆုံးဖြတ်ချက်မချနိုင်သေးပေမဲ့လို့သမ္မတအနေနဲ့ပါတီနှစ်ရက်စလုံးကခေါင်းဆောင်တွေနဲ့တိုးတက်မှုရှိအောင်ဆက်ပြီးဆွေးနွေးသွားမယ်လို့ပြောပါတယ်။ဒါပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌ John Boehner ရဲ့ယုံကတော့သမ္မတနဲ့ဆွေးနွေးပွဲဟာအပြုသဘောဆောင်တဲ့အကြောင်းဒါကြောင့်မလို့ဒီ Washingtonညဒီအချိန်မှာဆက်ပြီးတော့ဆွေးနွေးသွားမယ်လို့ပြောပါတယ်။ Democratic Party လူများစုခေါင်းဆောင် Harry Reid ကတော့ Republican တွေရဲ့ကမ်းလှမ်းချက်ထဲမှာလေနဲ့အတူဘာတွေပါလာမလဲဆိုတာကိုစောင့်ကြည့်နေတယ်လို့ပြောပါတယ်။အစိုးရလုပ်ငန်းတွေပြန်လည်လဲပတ်နိုင်မှသာ Republican တွေနဲ့ဆက်ဆက်ဆွေးနွေးနိုင်မယ်လို့လည်း Harry Reid ကပြောပါတယ်။အစိုးရလုပ်ငန်းစုအများစုရပ်ဆိုင်းထားရတာဒီကနေ့၁၂ရက်မြောက်ခဲ့ပြီးတနိုင်ငံလုံးကိုကြည့်ရိုက်ခံနေပါတယ်။ရန်ပုံငွေကန့်တတ်ချက်တိုးပေးမယ်အလားအလာကြောင့်ကြာသာပတိနေ့က American ရဲ့အစုရှယ်ယာဈေး200ခန့်နှုန်းကျော်ထိုးတက်ခဲ့ပါတယ်ရှင်။